မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတိုးတက်မှုမရှိတဲ့အတွက်အာဆီယံအစည်းအဝေးတွေမှာနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲတက်ရောက်ခွင့်ပြုဖို့သတ်မှတ်ထားပေမဲ့အရက်ဖက်အရာရှိတွေကတော့အာဆီယံပူးရဲဆွေးနွေးပွဲတွေမှာဆက်လက်ပါဝင်ခွင့်ရှိမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပြောဆိုလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံလက်ဘဝန်ဘာဂျိုမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီဘက်ကပါဝင်တက်ရောက်ခြင်းမရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေခြုံငင်းရေးအပါအဝင်ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးတိုးတက်မှုမရှိကြောင်းကိုလည်းဒေတာရင်းခေါင်းဆောင်တွေကဝေဖန်ခဲ့ကြပါတယ်။ဘုံသဘောတူညီချက်အကောင့်ထဲပေါ်ရေးတိုးတက်မှုမရှိဘူးဆိုရင်အစည်းအဝေးတွေမှာမြန်မာကိုဖိတ်ကြားမဲ့မူဝါဒကလည်းပြောင်းလဲမှာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီဆန်လုံးကပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်ခဲ့သလိုထားလိုက်ပါတော့ဆိုပြီးသွားလို့မရကြောင်းစင်ကာပူဝန်ကြီးချုပ်ပြောဆိုတာကိုလည်း CNN သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံဘက်ကတော့အခုလိုမျိုးသူတို့စီဝေးတက်ခွင့်မရတာကအဖွဲ့ဝင်နိုင်ငံအချင်းချင်းခွဲခြားဆက်ဆံမှုဖြစ်ပြီးအာဆီယံရဲ့ဗရင်းညင်စာတန်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ထားပါတယ်။အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိပေမဲ့ငြိမ်းချမ်းရေးအတွက်ဆက်ပြီးတော့လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းနဲ့အာဆီယံအနေနဲ့မြန်မာရေးမှာလက်လျှော့မှာမဟုတ်တဲ့အကြောင်းလည်းပြောဆိုပါတယ်။လေလာသုံးသပ်တဲ့သူတွေကတော့အခုစီစဉ်တဲ့ကနေဒီနိုင်ငံရေးစီးပွားရေးအကြက်ရိုက်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပြောဆိုနေကြပါတယ်ရှင်။